ကာကွယ်ရေးဝန်ကြီးဖြစ်တဲ့ရာထားခံရတဲ့စစ်ဗိုလ်ချုပ်ကြီးလွိုင်းအော့စတင်ရဲ့ဘဝစကြောင်းကိုပြောပြပေးကြပါတယ်။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကအမေရိကန်ကာကွယ်ရေးဝန်ကြီးဖြစ်တဲ့ရွေးချယ်လိုက်တဲ့အငိမ့်စားဗိုလ်ချုပ်ကြီးလွိုင်းအော့စတင်ကလွှတ်တော်ကနေအတည်ပြုခဲ့မယ်ဆိုရင်အမေရိကန်ရဲ့ပထမဆုံးအာဖရိကနယ်အမေရိကန်ကာကွယ်ရေးဝန်ကြီးဖြစ်တဲ့ပန်တဂွန်စစ်ဌာနချုပ်မှတာဝန်ထမ်းဆောင်နိုင်မှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အရှိတောင်ဘက်အလာဘားမားပြည်နယ်မှာ1953ခုနှစ်ကသူမွေးဖွားခဲ့ပြီးတော့ဂျော်ဂျီယာမှာကြီးပြင်းခဲ့တဲ့အော့စတင်ဟာ West Point American စစ်တပ်ကတူကနေ1985ခုနှစ်မှာကျောင်းပြီးခဲ့ပါတယ်။မြောက်ကိုရိုင်းနာပြည်နယ်က Fort Bragg မှာအခြေစိုက်တဲ့အမှတ်82 Lady ခုံတပ်ရေးတိုက်ခိုက်ရေးအကူတပ်စိတ်မှာပထမဆုံးကြီးကြပ်ကုတ်ခဲ့ခဲ့ရပြီးတော့ရာထူးအစစ်စစ်နဲ့တပ်တွဲမှာနှစ်40ကြာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။စစ်ဗိုလ်ချုပ်ကြီး Austin ဟာ2010ကနေ2011ခုနှစ်အထိအီရတ်စစ်အခြေစိုက်စခန်းမှာစစ်ရေးကုကဲမှုအကြီးအကဲဖြစ်နေတာဝန်ယူခဲ့ပြီးအမေရိကန်တပ်တွေအီရတ်ထဲဝင်ရောက်သိမ်းပိုက်မှုအဆုံးသတ်အခြေအနေနဲ့တပ်ပြန်ရုပ်သိမ်းမှုမှလည်းကြီးကြပ်ခဲ့ရသူပါ2016ခုနှစ်မှာတော့စစ်ဗိုလ်ချုပ်ကြီးအော့စတင်ဟာအီရတ်အာဖဂန်နစ္စတန်အရှေ့လယ်ပိုင်းဒေသနဲ့တောင်ဝါရှဒေသတွေကိုကြီးကြပ်ရတဲ့အရှေ့လယ်ပိုင်းဒေသအမေရိကန်စစ်ရေးကုကဲမှုဌာနချုပ်အကြီးအကဲဖြစ်နေတာဝန်ယူခဲ့ပြီးတဲ့နောက်တပ်ကနေအနားယူခဲ့ရသူဖြစ်ပါတယ်အရက်ဖတ်မှာရောစစ်ရေးဖတ်မှာပါထက်မြက်ခိုင်မာတဲ့ခေါင်းဆောင်မှုအရေးသွေးတွေရှိတယ်ဆိုပြီးသူကချီးမွမ်းခံခဲ့ရသူပါအမေရိကန်တွေလိုအပ်တဲ့စီးရေးခေါင်းဆောင်မှုမျိုးရှိသူဖြစ်တယ်လို့သူ့ရဲ့တက်အနားယူချိန်မှာသမ္မတအိုဘားမားကထုတ်ဖော်ချီးကျူးခဲ့ပါတယ်ဒါပေမဲ့လည်းစီးဒီအတက်ကိုတင်နန်းပေးဖို့ဒေါ်လာ3,500အစီအစဉ်တစ်ခုမအောင်မမြင်ဖြစ်ခဲ့တဲ့အပေါ်မှာတော့2015ခုနှစ်တုန်းကလွှတ်တော်အမတ်တရဲ့ဝေဖန်ဖြစ်တင်တာကိုခံခဲ့ရပူပါတယ်သူဟာ2009ခုနှစ်ကနေ2010ခုနှစ်အထိပန်တဂွန်ကာကွယ်ရေးဝန်ကြီးဌာနရဲ့ပူးတွဲစေဦးစီးချုပ်များညွှန်ကြားရေးမှူးဖြစ်တာယူခဲ့တယ်လို့2012ကနေ2013ခုနှစ်အထိအမေရိကန်စစ်ဦးစီးချုပ်များအဖွဲ့ရဲ့ဒုတိယအကြီးအကဲဖြစ်လဲတာဝန်ယူခဲ့သူဖြစ်ပါတယ်